ပြီးခဲ့တဲ့မေလ23ရက်နေ့ကရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကြက်တလုံး IDP စခန်းကမွတ်စလင်ဆီယာမာလီတယောက်ခွင့်ပြုချက်မရှိဘဲရန်ကုန်မြို့ကိုသွားခဲ့တဲ့အတွက်တောင်ကုန်းအယောက်မှာအဖမ်းခံခဲ့ရပါတယ်။အဲ့နောက်ပြည်ထောင်စုမြန်မာနိုင်ငံသားအဥပဒေ6မြင်းဆောင်3အရအလုတ်ကျန်းတဲ့ထောင်ဒဏ်တစ်နှစ်ပြည်ထောင်ချခံခဲ့ရပါတယ်။အသက်26နှစ်အရွယ်မလှဖြူဟာ NVC ကကန်ဆောင်ထားသူဖြစ်ပြီးထပ်ဆင့်လျှောက်ရမယ့်ခီးသွွာလာခွင့်ပါမစ်မရှိဘဲသွားခဲ့တာကြောင့်အခုလိုအဖမ်းခံရတာလို့ကြောက်ဖြူမျိုးနဲ့အချုပ်ရည်မှုဥွှေလာအောင်ကပြောပါတယ
်။အမှန်တကယ်လို့မရှိဘူး။ဒီမှာ MBC ရရှိနေလေ။ MBC ရရဲ့လူကတော့ကိုယ်ကလာဝကမှာသူကပုံစံလေးဆိုရှိတယ်။ပုံစံလေးရှားပြီးမှပုံစံလေးနဲ့ပဲသွားနေကြတာပဲ။လေးရှိတဲ့လူတွေရှိတယ်၊ကားနဲ့သွားတဲ့လူတွေရှိ၊သူကဘာမှမရှောက်ဘူးနဲ့ဒီတန်းကားနဲ့ခုတ်ပြတ်သွားတာပဲနော
်။ MBC ကကန်ဆောင်ထားသူတွေခီးသွွားခြင်းရင်ဆက်လက်လှုပ်ဆောင်ရတဲ့လုပ်ငန်းစဉ်အဆင့်ဆင့်ကိုမြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးကတာဝန်ရှိသူတယောက်ဖြစ်တဲ့ဟာဂျီဦးကျော်ခင်ကအခုလိုရှင်းပြပါဗျ။
မျိုးနယ်တို့မျိုးနယ်ကနေပြီးအခြားမျိုးနယ်တခုကိုသွားပြေးခြင်းနဲ့ဆိုရင်အဲမျိုးနယ်အာဏာပိုင်ကနေပြီးသွားခွင့်ရကြောင်းလက်မှတ်ရယူပြီးမှသွားလို့ရမှာပုံစံလေးလို့ခေါ်တာပေါ့လေနော်သူလောက်ကပုံစံလေးပေါ့နော်အဲ့ဒါယူပြီးသွားတာပေါ့နော်မျိုးနယ်အဆင့်လောက်မှဒီသွားမယ်ဆိုရင်တိုင်းကျော်လို့ခရိုင်ကျော်လို့ဆိုတာမဖြစ်နိုင်တော့ဘူးလေအဆင့်လေးတင်ပြပြီးသွားရမှာပေါ့နော
်ဟုတ်ကဲ့ဟုတ်အဲ့တော့အဲ့ဒီတကယ်လို့များပုံစံလေးမတင်မဲနဲ့သွားမယ်ဆိုရင်ဘာဖြစ်နိုင်လဲရှင
်ဒါဆိုရင်ဥပဒေစတင်တာပေါ့စတင်သူအေးအေးခံမှာပေါ့
ဟုတ်ကဲ့အဲ့ဒါဆိုတကယ်လို့တိုင်းကျော်ခရိုင်ကျော်ဆိုရင်တော့နောက်ထပ်အဆင့်တွေပိုများသွားမယ်ပေါ့နော
်တို့ခရိုင်အဆင့်ခရိုင်အဆင့်တွေပြန်လို့ရပေါ့နော်ဟိုခရိုင်ဆိုရင်ခရိုင်အဆင့်လိုမယ်တိုင်းဆိုရင်တိုင်းဆင့်ပြီးနေအဆင့်လိုမယ်အဲ့ဒါတွေရမှာပဲသွားလို့ရမယ
်မလှဖြူတို့မိသားစုဟာကြောက်ဖြူမြို့ကန်နေဖြစ်ပြီးကြောက်တလုံးဒုက္ခတဲ့စခန်းကိုရောက်နေတာ6နှစ်ရှိပါပြီသူဟာရန်ကုန်ကိုသွားချင်တာကြောင့်ကြောက်ဖြူခရိုင်လူဝင်မှုကြီးကြပ်ရေးကိုခီးသွွားခွင့်တင်ခဲ့ပေမဲ့သူ့လျှောက်လွှာကပြန်မကြခဲ့ဘူးလို့ကြောက်တလုံး IDP စခန်းခေါင်းဆောင်ဦးဖြူချေကပြောပါတယ်
ကြောက်ဖြူခရိုင်လာဝကကိုနေပြီးတော့သူကခီးသွွားခွင့်တင်ထားတယ် CPD ဖြစ်ပြီးတော့လေဖောင်နေဖြစ်ပြီးတော့အဲ့မှာသူနှစ်ကြိမ်တင်ပြီးပြီ20ဆက်ကုန်ကတစ်ကြိမ်2018မှာတစ်ကြိမ်အဲ့ခီးသွွားခွင့်မကြောက်ဘူးခင်ဗျအဲ့သူအဲ့ပြည်နေကပြည်နေလာဝကကဘာမှမတန်ကြဘူးမတန်ကြတဲ့အတွက်သူကခိုးသွားတာပေါ့နော်တရားမဝင်သွားတာပေါ့နော်တရားမဝင်သွားတဲ့တောင်းတော့ဖမ်းတယ်ပြည်တော်စုမြန်မာနိုင်ငံသားအုပ်ပဒေသူ့ကိုဟိုရှောင်းမြင်းဆောင်တုံးတယ်နော်ထောက်ချလိုက်တယ်တနစ်ချတယ်ဟိုတာနေထောင်မှာသူဒါရယာဘာပဲအေးစေးသူတာနေထောင်ရောက်နေပြီ
မလှဖြူဘာကြောင့်ရန်ကုန်ကိုသွားခြင်းရတာပါလဲမလှဖြူရဲ့ညမမလှလှဖြူပြောပြတာကိုနားဆင်ကြည့်ပါရှင်
။စောင်းနိုင်ကြာနေပြီ။ဘာမှလည်းမလုပ်ရဘူးဒီထက်မှမမပဲကြည့်ရပါကျောင်းဆရာမလုပ်ပြီးတော့သမီးဟောက်တံပဲတက်ခဲ့တာပါ။ကိုယ်နေရာကိုသွားခွင့်မပေးဘူး။စောင်းရင်လည်းမပေးပါဘာမှဒီမှာနေတော့ငါခါသုံးခါတင်ပြီးပြီ။ရောင်းသွားချင်တယ်ဆိုပြီးတော့စောင်းခွင့်မပေးပါ။အရင်တုန်းကတော့အဲ့ဒါယူလို့ရှိရင်သွားလို့ရမယ်လို့တော့ပြောတယ်။သွားပြီးလောက်ပြီးတဲ့နောက်ပိုင်းဘယ်သူမှသွားခွင့်မပေးပါ
ရန်ကုန်သွားဖို့ရှောက်ဖူးတယ်ဆိုတော့ရန်ကုန်ကိုဘာလို့ဖို့သွားကြတာလဲ
ဒီထက်မှာသွားရနေအဆင်ပြေလို့အဲ့နေရာမှာသွားပြီးတော့မိသားစုတွေကိုကြည့်ရှင်လို့သွားရှင်တာသွားလို့လည်းမရဘူ
းဩရန်ကုန်မှာအလုပ်သွားလုပ်ချင်တာလား
ဟုတ်ကဲ့
ဘာလို့လုပ်ချင်တာလဲသမီ
းတကူခုအဆင်ပြေအောင်လားမိသားစုအဆင်ပြေအောင်လုပ်ရှင်တယ်အဲ့လိုဒီထက်မှာဘာမှမရဘူးလေဆိုင်ရပြည့်ရစီရဒီလောက်ပဲရတယ်ဆိုတော့မလုံလောက်ပါမမကျောင်းဆရာမလာစားနေသေးမလုံလောက်ပါဖောင်လေးကမုံနေအောင်လေးကျောင်းတက်နေရတယ်ဆိုတော့အဲ့ဒါနဲ့ဆရာမျိုးတွေကိုတွားပြီးတော့ဒီလိုအလုပ်တွေလုပ်ပြီးတော့မိဖတွေသိချင်တဲ့ဆန္ဒတွေလည်းရှိပါတယ
်သူတို့ညီမတွေအကြိမ်ကြိမ်စူးစမ်းခဲ့လို့မရခဲ့ပဲအမကခိုးပြီးတော့ခီးသွားလို့ထောင်ကျခဲ့ပေမဲ့ဖြစ်နိုင်ရင်တော့ရန်ကုန်မှာသွားပြီးအလုပ်လုပ်ချင်ပါသေးတယ်လို့လဲမလှလှဖြူကပြောပါတယ်
။သွားလို့ရတော့သွားချင်ပါတယ်ဒီထက်မှမနေချင်ပါ
။မလှဖြူတို့မိသားစုဟာရခိုင်ပြည်နယ်ထဲမှာလူမျိုးရေးပဋိပန္နတွေစဖြစ်တဲ့2012ခုနှစ်ကတည်းကကြောက်တလုံးစခန်းထဲမှာနေထိုင်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီစခန်းထဲမှာကမန်တဲ့မွတ်စလင်လူမျိုးထောင်နဲ့ချီပြီးတော့အတူနေထိုင်ကြတယ်လို့ဆိုပါတယ်။ဒါပေမဲ့ကမန်လူမျိုးတွေကမြန်မာနိုင်ငံသားမှတ်ပုံတင်ကတ်ကိုကန်ဆောင်ထားကြပြီးတော့မွတ်စလင်တွေကတော့ NVC ကတ်တွေကိုကန်ဆောင်ထားကြတယ်လို့ဆိုပါတယ်။အစိုးရကရခိုင်ပြည်နယ်အတွင်းအထောက်ထားမဲ့နေထိုင်သူတွေနိုင်ငံသားဖြစ်ဖို့အတွက်ပထမအဆင့်အနေနဲ့ NVC ကတ်ကိုကန်ဆောင်ထားရမှာဖြစ်ပြီး NVC ကတ်ကန်ဆောင်ထားသူတွေဟာနိုင်ငံသားဖြစ်ခွင့်လုပ်ငန်းစဉ်နဲ့ဝင်ရောက်သွားပြီးဖြစ်တယ်လို့ဆိုပါတယ်။ NVC ကတ်ကန်ဆောင်ထားစဉ်မှာတော့ခီးသွွာလာလို့တဲ့အခါမှာသက်ဆိုင်ရာလူဝင်မှုကြီးကြပ်ရေးပုံစံကိုဖြည့်ဆွတ်လျှောက်ထားရမှာဖြစ်ပြီးရင်းမှုကြီးကြေးဌာနရဲ့ခွင့်ပြုချက်ရမှသာခီးသွွာလာခွင့်ရှိတယ်လို့အမိန့်ထုတ်ပြန်ထားပါတယ်ရှင်။